ရှောင်းမြို့တဲ့ဒီမူဆယ်ဘက်ကဘုံပေါက်ကွဲမှုသတင်းတွေနဲ့ပတ်သက်ပြီးမယ်ရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တိုင်းဒေသဘက်ကစီးပြိပခါတွေကြောင့်တင်ပြပေးကြပါမယ်။၂၈နီးပါးပြိပခါတွေရက်တက်နေတဲ့မွန်ပြည်စစ်ပါတီနဲ့ကဲနူကရင်မျိုးသားစည်းရုံးတို့ကြောင့်အောက်ခြေပိုင်းမှာစီးရေးပြိပခါတွေဖြစ်ပွားနေပါတယ်။မွန်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးအစပ်ရေးချောင်းဖျား စနေနေ့မှာပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်ပါတီဘက်ကပြောပါရယ်ဒီပြစ်ခတ်ဖြစ်စဉ်ကိုအသေးစိတ်မသိရသေးပေမဲ့လို့မဟာမိတ်အဖွဲ့ချင်းအောက်ခြေတပ်တွေမှာဖြစ်ပွားတဲ့ပြဿနာတစ်ခုဖြစ်နိုင်တယ်လို့လည်း KNU ထိပ်တန်းတာဝန်ရှိသူတွေကပြောပါရယ်နှစ်ဖက်အဖွဲ့တွေကြားဖြစ်ပွားနေတဲ့တင်းမာမှုအခြေအနေတွေနဲ့ပတ်သက်လို့ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
မွန်ပြည်သက်ပါတီဘဟုဝန်ကျင်သီးသရေးချောင်းပြဘက်မှာတိုက်ခုတ်လုပ်နေတဲ့ KNU ပြည်မျိုးရာစီယုံတပ်မ6လောက်ခန့်တိုင်းရင်း16ကပ်ဖွဲ့နဲ့မွန်ပြည်သက်ပါတီဘဟုလုံခြုံရေးကပ်ဖွဲ့တို့ကြားစစ်ရေးဆီးသွေးမှုဖြစ်ပွားခဲ့တာပါပြီးခဲ့တဲ့စနေနေ့မွန်လွယ်ပိုင်းလောက်မှာစစ်သွေးမှုတွေဖြစ်ပွားခဲ့တယ်လို့မွန်ပြည်သက်ပါတီသဝဲခရိုင်စစ်ဖက်ရာရှိသူကမွန်ပါတာနဲ့အခုလိုပြောပါတယ
်နှုတ်ဆက်တောက်တာကကဘဟုတွေခါခါကပုတ်ပါခါဆပ်လော့လဲချက်လက်တဲ့ခုလက်တော့တပ်ရဲစားရပထုံးနဲ့ကုန်ချုပ်တဲ့တဲ့လင်းပတ်လို့တို့ရာကလုံးတော့တော့ပွား
သူပြောသားတာကတော့ပစားချောင်းပြဘက်မှာဘဟုလုံခြုံရေးတပ်ဖွဲ့ကစစ်သွေးမှုတွေဖြစ်တယ်တနနှစ်လက်တော့အသိစီရရှိခဲ့တယ်ဖြစ်ပုံကတော့အရင်တုန်းကသူတို့လှုပ်ထားတဲ့တိတ်ကိစ္စပြဿနာဖြစ်ခဲ့တယ်ပေါ့လားကျွန်တော်တို့ဘက်ကတိတ်ခုတ်သူတွေကိုထိန်းထားရတယ်သူတို့ဘက်ကခိုးလုတ်ခိုးထုတ်လာကြတော့ကျွန်တော်တို့ဘက်ကနေမြေလုံခြုံရေးလက်နေတုံးတွေ့လို့ဖြည့်ဆွေးမှုခဏဖြစ်သွားတာပါဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးစရေးချောင်းပြားဆိုမောင်ကျေးရွာရှိပက်ခွန်မန်အဝါဒေသမှာပြီးခဲ့တဲ့ဆန္ဒဝါရီလတွင်ကတိတ်ခိုးထုတ်နေတဲ့တိတ်ခိုးသမား30ဦးနဲ့တကွစိုက်ရန်ရားတွေကိုမွန်ပြည်သက်ပါတီဘက်ကနေဖမ်းဆီးရရှိခဲ့ပါတယ်။နောက်ပိုင်းမှာ KNU ဝင်းရင်းမြို့နယ်ဘက်ကိုပြန်လည်လွှဲပြောင်းပြီးခဲ့ပေမဲ့လည်းအခုအခါမှာလည်းတိတ်ခိုးလုံမှုပြဿနာကြောင့်ပြစ်ခတ်မှုဖြစ်ပွားခဲ့ပေမဲ့ဒီပြစ်ခတ်မှုတွင်စီကံမှုတွေမရှိခဲ့ဘူးလို့အဆိုပါမွန်ပြည်သက်ပါတီတပ်မှုကပြောပါတယ်။မွန်ပြည်သက်ပါတီနဲ့ KNU တို့ကြားဖြစ်ပွားနေတဲ့ပြည်ပကအခြေအနေကိုမသိရှိသေးပေမဲ့အဖွဲ့နှစ်ဖွဲ့ကြားဖြစ်တဲ့ပြဿနာဟာမဟာမိတ်အောက်ခြေကချင်းဖြစ်ပွားတဲ့ဖြစ်စဉ်တစ်ခုလို့ရှုမြင်ကြောင်း KNU ပြည်ထရေးနဲ့သာသနာရေးဌာနတာဝန်ခံဘဒုစောအာဇိုးကပြောပါတယ်
ဒီလိုပဲလူရင်းကြရတဲ့ဒါမှအဖြစ်ချတော့ဒီမှာချိနမရောက်လာသူအကြံပြသူနော်မွန်ပြည်သက်ပါတီနဲ့ကျွန်တော်ခင်ရတာကမဟာဒီမိတ်တွေပါဟိုဆက်ဆက်အခုဖြစ်နေတဲ့ကိစ္စအောက်ခြေကလည်းလက်ဖြစ်မှာပဲဖြစ်နေလိမ့်မယ်ကျန်တဲ့ဆက်မလေးဖြစ်ပါလိမ့်မယ်နော
်မွန်ပြည်သက်ပါတီနဲ့ KNU တွေဟာနိုင်ငံချင်းဆက်ဆက်မှုရှိနေလို့1988ခုနှစ်မှာနိုင်ငံရင်းပွားမှုကြောင့်စီရပတိပကတင်းနှံစွာဖြစ်ပွားခဲ့သလို2016ခုနှစ်စက်တင်ဘာလကစပြီးတော့ဒီကနေ့စီတိုက်ပွဲ5ကျင်းဖြစ်ပွားခဲ့ပါတယ်ဒီလိုနိုင်ငံရင်းပွားမှုပြဿနာကိုဖြေရှင်းဖို့ပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ17ရက်နေ့မှာနှစ်ဖက်အဖွဲ့တာဝန်ရှိသူတွေကနေဆွေးနွေးဆွေးနွေးခဲ့ပြီးပြဿနာမဖြစ်ပွားဖို့အတွက်နှစ်ဖက်နိုင်ငံတာဝန်ခံ3ဦးစီပါဝင်တဲ့ကော်မတီတစ်ရပ်ကိုလည်းဖွဲ့စည်းခဲ့ပါတယ်မြေထုတ်ဘက်ဒေသဟာမွန်ပြည်သက်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့အရာနိုင်ငံတမမှုမရှိသေးတာကြောင့်အခုလိုမတင်မှပဲပြည်ပကဖြစ်ပွားလာပေမဲ့ဒီပြဿနာတွေကိုနှစ်ဖက်ခေါင်းဆောင်တွေဆွေးဆုံဖြေရှင်းနိုင်လိမ့်မယ်လို့နှစ်ဖက်ဘက်တာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်မွန်ပြည်သက်ပါတီဟာဒီလ13ရက်နေ့မှာမြန်မာအစိုးရနဲ့ NCA လက်မှတ်ရေးသူသားတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ